ကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာအရေးတကယ်ပဲအစည်းအဝေးတစ်ခုဒီကနေ့လုပ်ဖို့ရှိပါတယ်။အမေရိကန်နိုင်ငံအရှေ့ပိုင်းဒေသဆန်တော်ဒီမနေ့ဆယ်နိုင်မှာလုံမဲ့လူမျိုးရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံချင်းနေဆိုင်ရာဆွေးနွေးဖို့ရှိတယ်ဆိုတော့လူမျိုးရေးကောင်စီအစည်းအဝေးအစီအစဉ်ကိုထုတ်ပြန်တဲ့ကုလသမဂ္ဂရဲ့အင်တာနက်ဆွေးနွေးနာမှာတွေ့ရပါတယ်။ဘယ်လိုအခြေအနေဘာကြောင့်ရတွေကိုဆွေးနွေးမယ်၊ဘယ်သူတွေကတင်ပြဆွေးနွေးမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့ဖော်ပြမထားပါဘူး။ဒါပေမဲ့လည်းကုလသမဂ္ဂဆိုင်ရာမြန်မာတံတမန်ကြီးဖြစ်လက်ရှိအချိန်ထိတာဝန်ထမ်းဆဲဖြစ်တဲ့ဦးကျော်မိုးထွန်းတို့တယောက်ပဲရှိပါတယ်။ကြာကာလမျိုးသားညီရီဆိုတဲ့ NUG ရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကတော့စကိုင်းတိုင်းကနေဒေသမှာစစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအကြောင်းအထူးအစီရင်ခံစာကိုဒီကနေ့အစည်းအဝေးအမိတင်ပြနိုင်ခဲ့တယ်လို့သူ့ရဲ့ဆေးဆိုမှာရေးထားပါတယ်။ဇူလိုင်လ30ရက်နေ့တုန်းကတော့ကုလသမဂ္ဂဆိုင်ရာကြီးထင်တန်မှကြီးဘာဘရာဝူဘော့ကကမ္ဘာ့ကထပ်ပြုစီစဉ်ပြီးလူမျိုးရင်းကောင်စီမှမြန်မာအရေးလူသဘောဆွေးနွေးပွဲလုပ်ခဲ့ပါသေးတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတနေ့ဆက်ရနာသိမ်းပြီးချိန်ကလေးကဆိုရင်မြန်မာအရေးနဲ့ပတ်သက်လို့လူမျိုးရေးကောင်စီမှာလူသဘောနဲ့တကယ်ဆွေးနွေးပွဲတွေလုပ်လာနေတာပါ။ဒါပေမဲ့လူမျိုးရေးကောင်စီအဖွဲ့ဝင်အားလုံးသဘောတူတဲ့ဆုံးဖြတ်ချက်တခုထွက်လာတာမရှိသေးသေး။လူမျိုးရေးကောင်စီအလက်ကျဥက္ကဋ္ဌရဲ့ထုတ်ပြန်ချက်တခုမတ်လ10ရက်နေ့ကထွက်ခဲ့တာပဲရှိပါသေးတယ်ခင်ဗျာ။